စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့ထိုးစစ်တွေရပ်တန့်အောင်ဖိအားပေးပြောဆိုမဲ့တူရကီနိုင်ငံခီးစဉ်တွင်အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်နှင့်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုတို့ကိုတူရကီသမ္မတရီချစ်တပ်ရဲ့အာရဝါကလက်ခံတွေ့ဆုံမယ်ကြောင်းပြောဆိုလိုက်ပါတယ်။ဆိုရင်မှာတော့တူရကီဒုသမ္မတနဲ့နိုင်ငံခြားဝန်ကြီးတွေကသာလက်ခံတွေ့ဆုံသွားမှာဖြစ်တဲ့ကြောင်း Sky News သတင်းဌာနကိုတူရကီသမ္မတကပြောဆိုထားတာပါ။သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်လာမယ်ဆိုရင်တော့တွေ့မယ်ဆိုပြီးတော့လည်းပြောဆိုခဲ့တာဖြစ်ပါတယ်။တူရကီသမ္မတကတွေ့မှာမဟုတ်တဲ့အကြောင်းဒီလိုပြောဆိုခဲ့ပေမဲ့လည်းအမေရိကန်ဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံပြင်းမဲ့အကြောင်းတူရကီသမ္မတရုံးရဲ့ဆက်သွယ်ရေးအရှိကနောက်ပိုင်းမှာပြင်ဆင်ပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့စီးရီးယားမှာအပြစ်ခတ်ရဲဆဲဖို့လိုလားတဲ့အကြောင်းပြောဆိုထားပါတယ်။ပြင်းထန်ဆုံးပိတ်ဆို့တံခတ်မှုတွေချမှတ်ထားပြီးလောရဲ့တူရကီနိုင်ငံကတံမြင့်တင်သွင်းမှုတွေပေါ်အခုနေတိုးကောင်မှဖြစ်တဲ့အကြောင်းလည်းမနေ့ကပဲသတိပေးထားတာပါ။အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမှုချိန်ညှပ်လိုက်ပြီးရပိုင်းအတွင်းမှာပဲတူရကီဆွေရောက်ကအကြမ်းဖက်သမားတွေအဖြစ်သဘောထားတဲ့စီးရီးယားနိုင်ငံကကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစတင်လိုက်တာပါအမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့ကတ်တပ်ဖွဲ့တွေက IS အစ္စလာမ်ဆွေရောက်တွေကိုတက်ခဲ့ရမှာအဓိကမှာအမိန့်ဖြစ်တဲ့သဘောထားကြပါတယ်အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမဲ့ဆုံးဖြတ်ချက်အပေါ်မှာတော့အတိုက်ခံဒီမိုကရက်လွတ်တော်အမတ်တွေသာမကဒေါ်နယ်ထရန့်ရဲ့ Republican Party ကကိုယ်စားလှယ်ပါအပြင်းထန်ဝေဖန်ခဲ့ကြပါတယ်